ဟုတ်ကဲ့စစ်ကောင်စီပြောကြရဗိုလ်ချုပ်စောမေထွန်းကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာ
ပထမအချက်အနေနဲ့ကတော့2022ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာကျွန်တော်တို့နိုင်ငံရဲ့85နှစ်ပြည့်စင်ရတုတီတော်စုနေ့ဖြစ်ပါတီတော်စုစိတ်ဓာတ်ကိုအရင်ခံတဲ့သွေးစည်းညီညွတ်မှုနဲ့တိုင်းသာအားလုံးသဘောတူတဲ့ပြည်လုံးစာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်ကြောက်ရောက်လာတော့မဲ့85နှစ်ပြည့်စင်ရတုတွေကိုကြိုဆိုသောအဖြစ်တီတော်စုမြန်မာနိုင်ငံတော်အစိုးရအနေနဲ့ကစ်ပြောင်သူစိတ်ကစင်ရှင်တန်ခိုင်မာစေရေးလုပ်ငန်းစဉ်နှစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်များကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးမြင့်ဆောင်ရွက်နိုင်ဖို့တစ်ကတော့တက်ဆိုင်ရာတိုင်းသားများတက်ဆိုင်တဲ့သူများကိုယ်တိုင်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်များအကျိုးဆောင်နိုင်ရေးနဲ့မြင့်တင်နိုင်ရေးဆောင်ရွက်ခြင်းနှစ်တမတော်ရဲ့ငြိမ်းချမ်းရေးသွေးနွေးမှုကော်မတီနဲ့ EEO များဓာတ်ရိုက်ဆွေးနွေးခြင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မြင့်တင်ရေးအဖွဲ့များနဲ့ဆွေးနွေးခြင်းသုံးSCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနဲ့ငြိမ်းချမ်းရေးပုံမူခိုင်အောင်ဆောင်ရွက်ခြင်း SCA လက်မှတ်မရေးထိုးရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအား SCA လက်မှတ်ရေးထိုးနိုင်အောင်ရည်ရွယ်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုညှော်နှဲလာစေရင်နှစ်ဖက်သဘောတူညီချက်များရရှိရေးတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီပေါ် KIO ကချင်းလက်မြောက်ရေးအဖွဲ့ကြဲကြဲတာဝန်ခံဘုံမူကြီးနော်ဘူးကတော့
85နှစ်ပြည့်ဒီဆောင်စုနဲ့နှစ်ပတ်သက်တာဟာဒီပေါ့နော်ကျွန်တော်မြန်မာနိုင်ငံရဲ့ဒီရင်းချမ်းကြီးအတွက်ဆိုတော့လမ်းစဉ်ချမှတ်တာတော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အသေးစိတ်လုပ်ငန်းရှင်ကဘယ်လောက်ရှိဒီပြည်သူလူထုတွေအခုဒီနေ့ဒီလက်နဲ့ကြိုက်တော်လာနေတဲ့ KUC PDF အဖွဲ့ဒီပြည်သူလူထုတွေအတွက်ခံစားခွင့်မရှိတဲ့အစီအစဉ်ဆိုလို့ရှိရင်တော့ဒီဆွေးနွေးရေးဆိုတဲ့အကောင့်တွေဖို့ဖို့တော့ထင်တယ်လို့ထင်ပါတယ်ကျွန်တော်တိုင်းသားလက်နဲ့ကြိုက်အဖွဲ့ဒီရဲ့လူလားချက်တွေကိုတကယ်တရားနိုင်ရဲ့ဒီအစီအစဉ်ဟုတ်မဟုတ်ဆိုတဲ့အပေါ်မှာလည်းဥတည်မယ်။ဘာကြောင့်လဲဆိုတော့လူခဲ့တဲ့ဒီပေါ်များစွာဆွေးနွေးခဲ့တဲ့ငင်းချမ်းရဲ့ဖြစ်ပါတယ်။ဒါမဲ့တိတိမတိရောက်ခိုင်မာတဲ့ထုံချက်ချက်တွေမရခဲ့တာအတွေ့အကြုံတွေရှိခဲ့လို့ဖြစ်ပါတယ
်။ ANU ကအမျိုးသား CEO အထွေထွေအတွင်ရမှုဖရိုတာတို့မူကလည်း
ဒီဆိုင်ရပဲဒီဆိုင်ရင်းဆွေးနွေးဖို့ဆိုတော့ကျေကွာမယ့်စိတ်စားတစ်ခုဖြစ်တာပေါ့။ဒါပေမဲ့ပေါ့နော်ဒီfast ဒီလိုခေါ်တဲ့ကျွန်တော်တို့ဒီခုဒီ6ချင်းအစ်စ်နေကြနေသွားဖို့ဆိုတာကျွန်တော်တို့ဆက်ရမှုကြီးကြိုးစားခဲ့ကြပါတယ်ဒါပေမဲ့ဒီအတာတိတ်ကအကုန်လုံးဒီ6တော့ချိန်သေးချသွားတယ်လို့ကျွန်တော်အဲ့လိုပြောလို့ရပါတယ်အဲ့တဲ့ကြောင့်ဒီလိုကာလကကျွန်တော်တို့အကြံပြုလိုတာကအဖြစ်ခရဆင်းလို့ပထမအဦးဆုံးပြောမယ့်အစားပေါ့နော်မျိုးတွေမှာနေဒီမှာသူရွာဒီမှာလိုက်ပြီးတော့တိုက်ခိုက်တာတွေလူစုတွေဖိနှိပ်တဲ့ဟာတွေအရင်ဆုံးကြံရုပ်လိုက်ပြီးတော့တကယ်ယုံကြည်နိုင်ရောက်တဲ့လက်တွေ့ဖော်ပြဒီလက်ရှိနဲ့ဉာဏ်နဲ့ရောက်တဲ့အနေအထားကလည်းကြံရှာမယ်လို့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့ဒီစိတ်ဝင်လေးတွေထောက်တာဒီလိုရီလီးစ်လေးတွေလောက်တာဆက်ဆိုင်တော့လက်တွေ့ကြတဲ့ပြည်ပြည်ကြောင်းလေးတွေကိုရေရေတင်းတင်းဆက်ဖို့ပဲကျွန်တော်တို့ပြောလိုက်ပါတယ
်။ဒါအပြင် PPSD လို့ခေါ်တဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေရဲ့ရင်းချမ်းလုပ်ငန်းစဉ်ဥဆောင်ဖွဲ့အကြံပေးဥက္ကဋ္ဌဆိုင်ကလည်
းဒီကိစ္စဟာအပြောနဲ့အလုပ်ညီတယ်ဆိုလို့ရှိရင်ဒိန်းကြီးနဲ့မဆိုလက်မှတ်ထိုးသူရောမထိုးသူရောကအားလုံးကပြည်တော်စုကြီးကခွဲထွက်ဖို့လုပ်နေတာမဟုတ်ဘူးပြည်တော်စုကြီးရေးဖို့ကိုကြီးကိုဟန်နဲ့လုပ်နေတာတို့တော်လေးပဲအရင်ဆုံးကတော့စစ်ပွဲဖြစ်လာခဲ့တာကအဓိကကကွန်မြူနတီပါတီတို့ဘာလို့အဲ့ဒါကလွယ်လို့ရှိရင်တော့ဒီပမာအစိုးရနဲ့ပမာမဟုတ်စီတိုင်းရင်းသားစီတူတူရဲ့စတိတ္ထခေါ့နော်တို့တော်လည်းပဲအခုကျတော့အဲ့လိုမျိုးမဟုတ်တော့ဒီပမာအုပ်ချုပ်စီအစိုးရနဲ့ဒီပမာဆိုတဲ့မျိုးတွေပြည်သူရဲ့အသွေးမှာကိုယ်ကပြဿနာပေါ်လာတဲ့အခါကျတော့ဒီပါဝင်တဲ့အဖွဲ့အစည်းတွေလူတွေကလည်းညားပါတယ်ဒီလိုခါကြတော့လေသူတို့ရဲ့လူလားချက်တွေကိုသိထားမယ်အစားသူတို့ကိုလည်းသိနေကြတော့ပါလေနော်အလုံးသိနေကြတော့ပါအဲ့ဒါမှသာဝင်ချင်ရမှာ
တကယ်တော့ပြည်သူစာချုပ်ဆိုင်ရာတည်တော်သူစိတ်ဓာတ်ပေါ်မြန်မာဥချုပ်သူတွေနဲ့တိုင်းသားတွေကြအမြင်မထူတာကိုရှေ့ဆက်မဖြေရှင်းနိုင်ရင်တော့တဝဲလည်းဖြစ်နေအောင်မယ်လို့သုံးသပ်မှုတွေရှိနေပါတယ်